ရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်နေတဲ့စီးရဲပြိပခတွေချမှာအရတားတွေဖမ်းဆီးခံရတာအရတားတွေနေထိုင်တဲ့ရက်ွက်တွေအထိလက်နက်နဲ့ကြီးတွေထိမှန်တာကြောင့်စစ်ပွဲတွေအတွင်းအရတားတွေကိုအန္တရာယ်မဖြစ်စေအောင်သတိထားပေးဖို့စစ်ပြေးဒုက္ခတွေကိုအခုညီပေးနေတဲ့ရခိုင်လူမှုအဖွဲ့အစည်းတွေကတိုက်တွန်းတောင်းဆိုနေပါတယ်။မြောက်ဥပါဝင်ဘူးသီးတောင်နဲ့ရသေးတောင်ဘက်တွေမှာတိုက်ပွဲတွေကလက်နက်ကြီးတွေဟာအရတားတွေနေထိုင်ရာကိုထိမှန်နေတာမို့ဒေသခံတွေအိုးအိမ်စွန့်ခွာထွက်ပြေးခြင်းနေကြရတာအခုဆိုရင်ဒုက္ခတွေ3000 4000ကျော်သွားပြီလို့သိရပါတယ်။မဆုမောကအသေးစိတ်ပြောပြမှာပါရှင်။
မြမာစိုးရတက်တဲ့ရခိုင်တိုင်းရင်းသားလက်နက်ကိုင်တပ်အေအေတို့ကြားစစ်ဖြစ်နေတဲ့ရခိုင်ပြည်နယ်တွေကမြို့နယ်တချို့မှာတော့တပ်ဖက်တိုက်ပွဲတွေကလက်နက်ကြီးတွေကြီးစားတွေဟာအများပြည်သူတွေရှိနေတဲ့ကြေးရွာတွေနဲ့အထီးထိပ်မံတာတွေဖြစ်နေတဲ့အတွက်ဒေသခံပြည်သူတွေဟာစစ်ဘေးကနေတိတ်ဆောင်နေကြကြပါတယ်။တက်ကြီးရွယ်အိုတွေကလေးငယ်တွေနဲ့အမျိုးသမီးတွေဒါပကြက်ဖြစ်နေတဲ့သူတွေပါရှိနေတဲ့ရက်ွက်တွေနဲ့အထီးလက်နက်ကြီးကြီးတွေနဲ့ပစ်ခတ်မှုတွေကိုရှောင်ရှားပေးဖို့လက်နက်ကိုင်တပ်တွေအပါအဝင်ရခိုင်ပြည်နယ်အစိုးရပြည်ထောင်စုအစိုးရတာဝန်ရှိတဲ့သူတွေကိုတောင်းဆိုထားတယ်လို့စစ်ပြေးဒုက္ခတွေတွေကိုဒုက္ခတွေစခန်းတွေနဲ့အထီးကိုယ်တိုင်သွားရောက်ကူညီပေးနေသူလည်းဖြစ်မြောက်ဦးမြို့ရဲ့ပစ်ခတ်မှုကိုကိုယ်တိုင်ကြုံခဲ့ရသူရခိုင်မျိုးသားကိုကရရဲ့ဥက္ကဋ္ဌဦးတေထူအောင်က VOE မြန်မာပိုင်းကိုပြောပါတယ်
ဆက်ပါလက်လက်ကြီးပြစ်ခတ်မှုတွေလို့ကျွန်တော်တို့မြင်တယ်။ဒါကြောင့်လဲဆိုတော့ကျွန်တော်တို့ကိုယ်တိုင်လည်းသူဟိုကြုံခဲ့ရလို့ပေါ့နော်။ရောင်ဦးမျိုးတိုက်ခတ်ခံရပြီးနောက်တနေ့မှပဲကျွန်တော်ရောင်ဦးမျိုးကလွတ်တော့ကိုယ်ကလည်းတချို့ရန်မြတ်ဘတ်တချို့နဲ့ပြီးစိတ်သိဆောင်နေရင်ရေးပေါ်ခေါ်လာရတယ်ဆိုတော့ကြီးရောကျောင်းပေါ်ကရွာလမ်းကိုဖြတ်ပြီးတော့ကျွန်တော်တို့အထွက်ပေါ့နော်။လေခွင့်ပြင်မှာပေါ့နော်။အဲ့ဒီနေရာမှာကျွန်တော်တို့လက်လက်ကြီးနဲ့ပြစ်ခတ်ရတယ်ပေါ့နော်။အဲ့တော့ကျွန်တော်ကြည့်တာဒီလောက်လမ်းရှင်းရှင်းလင်းလင်းနေရာမှာကျွန်တော်တို့လက်လက်ကြီးနဲ့ပြစ်ခတ်ရတယ်ဆိုတဲ့ဟာကျွန်တော်တို့အဓိကပြောချင်တာကရန်တန်းပြီးတော့လက်လက်ကြီးပြည့်ရင်ပြစ်ခတ်မှုရပ်ပါလက်တက်တစ်ချက်ကလက်နှစ်တစ်ချက်ကတက်ကပြည့်ရင်လည်းဒီရေတိုင်းရပဲဖြစ်ဖြစ်ဒီတက်ဆိုင်ရပေါ့နော်ဒီလည်းဆွေးနေပြတာပေါ့အများဆုံးရေရပ်ဖို့လိုတယ်ပေါ့နော်ဒီအချက်ကိုပဲကျွန်တော်တို့အဓိကပြောနေတ
ယ်မြဘာစစ်တပ်ဖက်ကတော့သူတို့ကိုပြစ်ခတ်လာတဲ့အတွက်တံပြန်တိုက်ခိုက်မှုတွေပြုလုပ်ရတယ်လို့ဆိုထားပေမဲ့အခုလက်ရှိလက်နက်ကြီးတွေနဲ့ပြစ်ခတ်နေတဲ့ကြေးရွာမြို့နယ်တွေမှာတော့ရခိုင်တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တွေနဲ့ဒီရပိုင်ရေဆိုင်တိုက်ပွဲပဲရှိဘူးလို့ရခိုင်တပ်မတော်အေးအေးပြောခွေရခိုင်တုခါကပြောပါတယ
်6ရက်နေ့တုန်းကဒီပန်းမြောင်ဖက်မှာတစ်ခေါက်တိုက်ပွဲဖြစ်ပြီးတော့အဲ့ဒီကလေးကစားပြီးတော့ဟိုတိုက်ပွဲကငြိမ်နေတယ်ဗျဒါမဲ့လို့ဒီဗမာစစ်တပ်ဖက်ကတော့တိုက်ပွဲအတုတွေဖန်တီးပြီးတော့မှအဲ့ဒီရွာတွေကိုလက်နက်ကြီးတွေနဲ့လှမ်းပစ်လက်နက်ငယ်တွေနဲ့ရွာထည့်ဝင်ပစ်အဲ့ဒါမျိုးတွေလုပ်နေတာရှိတယ်ဥစ္စာသူတကင်းတို့ဘူးတီတောင်မျိုးနေထဲကအဲ့ဒီဒီနွားယုံတောင်တို့စံကိုတောင်တို့ဥယင်တာနောက်ပြီးတော့အဲ့ဒီရှရှားတောင်ပေါ့နော်အဲ့ဒီရွာတွေပမာတိုက်လို့ဖြစ်နေတာမြောက်ဦးမျိုးနေထဲမှာလည်းအဲ့ဒီဘောင်းတရွာကိုဗမာစစ်တပ်ဘက်ကနေလက်နက်ကြီးတွေနဲ့လှမ်းပြီးတော့ပစ်တယ်ဆိုတော့လက်နက်ကြီးတွေနဲ့လှမ်းပြီးတော့အဲ့မှာရွာသားတွေမနေနိုင်လို့အကုန်လုံးပြေးကုန်ကြပြီပေါ့ဟုတ်ဗမာစစ်တပ်အနေနဲ့တော့အဲ့လိုမျိုးသူတို့ဒီလုံးနေတဲ့ဥစ္စာကကျွန်တော်တို့မြင်တာတော့သူတို့ဟာဒါရည်ရွယ်ချက်ရှိရှိနဲ့လုံးနေတာလို့မြင်တယ်ဆိုတော့ဒီအခုလုံးနေတဲ့ဥစ္စာတွေကပြောမယ်ဆိုလို့ရှိရင်တော့ဒါအရသားတွေလုံးဝမနေနိုင်အောင်နေပြီးတော့ဗမာစစ်တပ်ဖက်ကနေပြီးတော့လုံနေတာ။ဟောပြောမယ်ဆိုလူဖွေးစီရက်တီလို့မရအောင်သူတို့လုံတဲ့ဥစ္စာပေါ့နော်။ဒါခိုင်းမဲ့ against humanity ပဲ
။ဆေးရည်ခြေတွေကပို့ပြီးတော့ဗာတင်းပါလာတဲ့အနေအထားကိုကြုံနေရချိန်မှာတော့တစ်ဖက်ယုံကြည်မှုရှိတိုင်းတွေအနေအထားတွေပဲအပြေရှားနိုင်တဲ့အခြေအနေဖြစ်နေပြီးစစ်ဖြစ်နေတဲ့အချိန်အရသားပြည်သူကိုအထိခိုက်နေစေချင်ပါတယ်လို့ရခိုင်တပ်ပတော်အေးအေးပြောခွင့်ရကပြောပါတယ်
။ပြည်သူတွေကိုတော့ဗမာစစ်တပ်ဖက်ကတစ်ဖက်တက်နေပြီးတော့ဒါအကြီးကြီးဟိုအနိုင်ကျင့်ဖိနှိပ်မှုတွေလုပ်နေတယ်။လက်နက်ကိုင်ရှင်းရှင်းတိုက်မယ်ဆိုလို့ရှိရင်လေအမြေပြုတ်တိုက်မယ်လေဆိုလေခင်ဗျားတို့တိုက်နိုင်တယ်ဒါကတော့လက်နက်ကင်ရှင်းရှင်းခင်ဗျားတို့တိုက်ကျွန်တော်တို့လည်းပြန်တိုက်ရမှာပဲဒါပေမဲ့လို့အပြစ်မရှိတဲ့ဒီပြည်သူတွေကိုတော့နော်ဒုက္ခမပေးနဲ့ဆိုတဲ့ဥစ္စာကိုကျွန်တော်တို့ဘက်ကသူတို့ကို message ပေးထားပြီးတော့ဖြစ်တယ်အရသားတွေကိုအကာအကွယ်ပေးရမှာပေးရမယ်ဆိုတဲ့ဥစ္စာကဒါနိုင်ငံတကာစီးရင်မှာရှိပြီးတာ
အခုလက်တလုံးမှာတော့စစ်ဖြစ်နေတဲ့ပြည်တော်တွေတွေကကြီးဝါနေတယ်ပါပဲဘေးလူရာကိုတိရှောက်တိကြရတဲ့ဒုက္ခတွေအပါအဝင်စစ်ရှောက်စခန်း46ခုမှာခိုလုံတရသူဒုက္ခတွေစုစုပေါင်းကတော့3,489ဦးထိရှိသွားပြီဖြစ်တယ်လို့စစ်ရှောင်စခန်းတွေအထိစည်ရဲလိုက်လာကောက်ယူထားတဲ့ရခိုင်တိုင်းရင်းသားမျိုးနွယ်များအစည်းအရုံး REC ကဧပြီလ17ရက်နေ့ဒီကနေ့ရက်စွဲနဲ့ထုတ်ပြန်ထားပါတယ်။လိုအပ်တဲ့ကူညီကယ်ဆယ်ရေးထောက်ပံ့ပစ္စည်းတွေအပြန်ဆုံးပို့ဆောင်ပေးနိုင်ဖို့ဆောင်ရွက်ပေးဖို့ကိုလည်းတိုက်တွန်းထားတယ်လို့ရခိုင်ပြည်သူ့ကိုရက်ကဦးတည်ထူအောင်ကပြောပါတယ
်။အခုဆိုရင်ကျွန်တော်တို့ဒီမှာစစ်ရှောင်ကြီးရွာကြီးစစ်ရှောင်စခန်းတွေကိုကူညီထောက်ပံ့ရေးဖို့တော့မှပေါ့နော်။တေချာစီစီပြီးဖေရုံကတစ်ဆင့်သွားမယ်ဆိုတဲ့အနေအထားလို့ဖြစ်နေလို့ဒါဘယ်လိုမှဖြစ်တဲ့နေကမကူညီနိုင်ရင်အစိုးရအနေနဲ့မကူညီနိုင်ရင်တော့ကူညီတဲ့လူတွေတားဆီးတာကိုပြိမ့်ပင်တာတော့ဘယ်လိုမှမလုပ်နိုင်တဲ့ကိစ္စဒါရက်ဖက်ဆိုင်ရာရှိတော်ရပါပြီဥပဒေရပဲကြည့်ကြည့်တာအစိုးရတဲ့အနေနဲ့ပေါ့နော်ဒီဟာဘယ်လိုမှမဖြစ်နိုင်တဲ့ကိစ္စဒီစစ်တပ်ဆောင်စခန်းတွေကကျန်းမာရေးစောင့်ဆောင်မှုမရှိဘူးလို့တော့တယ်နောက်ပြီးတော့လူတွေတို့လာတယ်အဲ့ဒီပုံမှာဘယ်လိုနေရာချထားမလဲဘယ်လိုရှိနေတဲ့သူတွေကဘယ်လိုမိုးမကြမြင်မိုးကောင်အောင်ရရှိအောင်ပြန်လည်ပြီးတော့လုပ်ကိုင်ဆောင်ရွက်ပေးမလဲဆိုတဲ့အချက်တွေအရေးပါတယ်အဓိကတော့အခြေခံစားနပ်ရေးခါလုံလောက်မှုတစ်ခုကိုတန်ဖိုးလိုအပ်တာပေါ့
လက်ရှိစစ်ဖြစ်နေတဲ့ပုံတကြိုးရသေးတာကြောက် ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့